ကယောဂကာလတမျိုးဝင်တမျိုးထွက်ကုန်တင်နေတဲ့ကုန်ကားမောင်းသူတွေအတွက်ထုတ်ပြန်ထားတဲ့စည်းမျဉ်းစည်းကမ်းတွေတသမတ်ထဲမရှိရကြောင်းကုန်စည်ပို့ဆောင်ရေးမှာအခက်အခဲဖြစ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကိုဗစ်ကယောဂကာဝယ်ဖို့ပြည်내နဲ့တိုင်းအသီးသီးရဲ့လုံဆောင်ချက်တွေဟာတပြေးညီမဖြစ်တဲ့အတွက်ကုန်စည်ပို့ဆောင်ရေးလုပ်ငန်းတွေအတွက်အခက်အခဲဖြစ်နေကြုံပဲလို့လုပ်ငန်းရှင်တွေကပြောနေကြပါတယ်။ယောဂဆက်စိမှုရေးတမျိုးဝင်တမျိုးထွက်အဆင့်ဆင့်လုပ်နေရမှာမို့အရင်ကတည်းကအချိန်နှစ်ဆလောက်ကြာနေကြောင်းမူဆယ်ဆန်ကုန်စီတိုင်းဒူဥက္ကဋ္ဌဦးမင်းသိန်းက VOA ကိုပြောပါတယ်
။ဇန်နဝါရီတလာတဲ့ဆန်ကတိရတကူပါစစ်ပဲအမြင်လားမှစစ်မယ်ဒူတော့ဒီစစ်မှမန္တလေးဝင်မှစစ်မယ်မန္တလေးနဲ့ချပ်ပြီးတော့ပိုင်းနေသာဘောဝင်မှစစ်မယ်နောင်ရှိုးမှစစ်မယ်လာရှိုးမှစစ်မယ်တရငါးမယ်စစ်မယ်အဲ့လိုမျိုးအစစ်ကိုစစ်ထားတယ်ကြာတော့ကရန်ကုန်နဲ့မူဆယ်ဆိုအနည်းဆုံးရင်းနှီးမှ၄ရက်သွားတယ်ခင်ဗျအခု၉ရက်လောက်သွားတယ်၅ရက်လောက်နောက်ကျတယ်မန္တလေးမူဆယ်ဆိုရင်၃ရက်သွားတယ်ခင်ဗျ၆ရက်လောက်သွားတယ်အဲ့ဒီခက်ခဲတော့ရှိတယ်ကောနော်အဲ့ဒါတော့
စတေမာလာကုံတို့ကပြည်အောင်စုအစိုးရကကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေလိုက်နာရမယ့်စီကံချက်တစ်ခုကိုထုတ်ပြန်ခဲ့ပါတယ်။ဒီထုတ်ပြန်ချက်မှာကုန်ကားပေါ်ပါရဲသူတွေ14ရက်အတွင်းစစ်ထားရဲ့ကျန်းမာရေးထောက်ကမ်းစာရှိဖို့တတ်မှတ်ထားရဲ့အချိန်နဲ့နေရာမှာကုန်တင်ကုန်ချလုပ်ဖို့ရပ်ဖို့တတ်မှတ်ထားရဲ့နေရာမှာအိပ်ဖို့စားဖို့စရဲစီကံချက်တွေတတ်မှတ်ထားတာပါ။ဒါပေမဲ့လည်းတိုင်းနဲ့ပြည်နယ်အစဉ်အဆက်မှာထိထိရောက်ရောက်အကောင့်တွေပေါ်တာမရှိသလိုထပ်ဆင့်ထုတ်ပြန်တဲ့ညွှန်ကြားချက်တွေကြောင့်အခက်အခဲကြုံနေရရလို့လဲမြန်မာနိုင်ငံဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းအတွင်းရေးမှူးဦးအောင်မိုးက VOA ကိုပြောပါတယ်
။အဲ့ဒီလိုလဲဆိုတော့လိုက်နာမဲ့လူနဲ့လိုက်နာအောင်လုပ်မဲ့လူနဲ့အောက်ကသိုးနေတာဘိုးကထုတ်ထားတဲ့ SOP ကိုလိုက်နာအောင်တိုင်းဒေသကြီးဆွေးရနေပြီးတော့ဒါအကောင့်တွေပေါ်မှာနောက်တစ်ခါနိုင်ငံတော်ထပ်ထုတ်လိုက်တော့၃ရက်52နာရီတခါဆက်ရမယ်ဆိုတဲ့အမိန့်ထုတ်လိုက်တော့ဘယ်လိုမှအဆင်မပြေတော့ဘူးအဲ့ဒါဆိုတော့ကားရဲ့ရက်ပြန်ဒီစားဖြစ်သွားတယ်။ကားသမားတွေလည်းဟိုသိတဲ့ကြသွားတယ်။မောင်းနေတိုင်းလည်းမောင်းမရသွားနေတိုင်းလည်းသွားမရအဲကိုသေးလုံးနေတော့အဲဟိုတို့ကတော့ပြက်လာတာပဲ
စစ်စစ်ချက်တက်တန်း82နာရီတတ်မှတ်ထားရဲ့ကိစ္စကိုအစိုးရကိုတောင်းဆိုထားပြီးဖြေလျှော့ပေးမယ်လို့ထင်ကြောင်းဦးအောင်မိုးကပြောပါတယ်လောလောဆယ်ရောကုံစိမ့်သီးနှံကလွယ်လို့ကြံတဲ့သားကားနဲ့ကုံကြောက်ပစ္စည်းတွေဈေးတက်တာမရှိသေးဘူးလို့ဆိုပါတယ်ကုံစီစစ်စင်းလာမြန်မိုးကုံစိမ့်လုံးတက်မလာဖို့နိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့တက်ဆိုင်တဲ့ဝန်ကြီးဌာနတွေအောက်တိုဘာ9ရက်ကအစည်းအဝေးလုပ်ခဲ့ပြီးကုံကားမောင်းသူတွေနဲ့ရင်နှောင်းလိုက်တွေကိုဗစ်ရောဂါအ мян စစ်ဆေးကိရိယာတွေနဲ့စစ်ဆေးသွားမယ်လို့ဆုံးဖြတ်ခဲ့ပါတယ်ပြီးခဲ့တဲ့သတင်းတစ်ပတ်ကပဲခူးတိုင်းအဝင်မှာတိုင်းအစိုးရကတားပြီးစစ်ဆေးရတဲ့အတွက်ကုန်ကားအရှိ3မိုင်နီးပါးလောက်ပိတ်ဆို့ခဲ့ပါတယ်။အခုတော့မြန်မာပြည်အထက်ပိုင်းသွားမဲ့ကုန်တင်ရင်မောင်းတွေကိုရန်ကုန်တိုင်းမြန်ကုန်းမြို့နယ်မင်းထမ MCC မှာယောဂစစ်ဆေးမှုရေလုပ်ပေးနေပြီးဒီနေ့အောက်တိုဘာ12ရက်တရက်ထဲမှာတင်အယောက်900လောက်စစ်ဆေးနိုင်ခဲ့ပါတယ်။စစ်ဆေးကောက်ကိုလည်းကျပ်2000ကောက်ခံတာကနေဒီနေ့ကျပ်1000ကိုလျှော့ချထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေသတင်းပြပို့ထားတာပါ။